ရခိုင်ပြည်နယ်ကနေနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ဘူရူနီကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားထောက်ပံ့ကူညီရေးဆိုင်ရာသုံးပွင့်ဆိုင်နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောပြင်သစ်အစိုးရနဲ့အမေရိကန်အစိုးရတို့ကပါကြိုးစိုးလိုက်ကြပါတယ်ဒီကြောင့်အပြည့်စုံကိုဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ကလုံခြုံရေးစခန်း30ကိုအာဆာအကြမ်းဖက်အဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ကနေမြေရှင်းလင်းရေးလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခေါ်လုံကြတဲ့ရ ेंजर ဒုက္ခတွေက9သိန်းလောက်ရှိတယ်လို့ကုညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားခဲ့ပါတယ်ဒီဒုက္ခတွေပြန်လည်လက်ခံရေးမှာပံ့ပိုးမှုတွေနဲ့ပြန်လည်ထူထောင်ရေးဆိုင်ရာအကူအညီတွေရယူဖို့အတွက်မြန်မာအစိုးရအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လွှာကိုဗိုလ်တော်ဖူးနေကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လက်မှတ်ရေးထိုးပွဲမှာပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေက1993ခုပြန်လည်လက်ခံရေးလုပ်တုန်းကမြန်မာနဲ့ UNHCR တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအောင်မြင်ခဲ့တာမို့အခုကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့လက်တွဲလှုပ်ဆောင်မှုတွေအောင်မြင်မယ်လို့ယုံကြည်တယ်လို့နေရဆွန့်ခွာသူတွေပြန်လည်လက်ခံရေးနေရချထားရေးနဲ့အလုတ်ကင်ခွင့်ရေးတွေအတွက်ကုလသမဂ္ဂအဖွဲ့တွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ပါပြောကြားခဲ့တာပါအခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဟာရ ेंजर ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်အခြေအနေကောင်းတွေဖြစ်လာစေနိုင်တာမို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကြိုဆိုကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်တော်ဖူးနှင့်နယူးယောက်တန်းရက်စာရှင်းလင်းပွဲမှာပြောပါတယ
် The Secretary General welcomes the memorandum of understanding reached by the government of Myanmar
မြန်မာအစိုးရ UNHCR UNDP တို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်အတွင်းမှုချုပ်ကကြိုဆိုပါတယ်ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်တွေသူ့သဘောနဲ့သူရေရှည်လုံခြုံမှုနဲ့ကုန်းတိုက်ခါရှိရှိနေရပြန်နိုင်ရေးနဲ့ရခိုင်ပြည်နယ်မှာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အထောက်အကူပေးနိုင်မယ့်အခြေအနေကောင်းတွေဖန်တီးပေးနိုင်မှာဖြစ်ပါတယ်။ဒီလိုအခြေအနေတွေမရှိသေးဘဲဖြစ်နေချိန်မှာရခိုင်ပြည်ပခရဲ့အခြေခံအကြောင်းရင်းကိုထုတ်ပြောဖို့ပထမခြေလှမ်းလှမ်းတဲ့အနေနဲ့မြန်မာအစိုးရရဲ့အခုလိုသဘောတူညီမှုအတွက်အတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်
။အခုလိုသဘောတူညီချက်တွေအကောင့်ထဲပေါ်ရေးအတွက်ခိုင်ခိုင်မာမာလှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလဲမစ္စတာဒူဂျာရစ်ကပြောပါတယ
် He also reiterates his call for an end to the violence accountability for perpetrators
အကြမ်းဖက်မှုတွေအလုံးအဆုံးသတ်စေဖို့လဲအတွင်းမှုချုပ်ကထပ်မံတောင်းဆိုလိုက်ပါတယ်ဒါအပြင်ကျူးလွန်သူတွေကိုဥပဒေအရရေးယူပေးဖို့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်ဖို့ရခိုင်ပြည်နယ်အတွင်းရှိနေရာတိုင်းကိုလူသားချင်းစာနာမှုအထောက်အကူတွေပေးသွားနိုင်ဖို့တောင်းဆိုတဲ့အပြင်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့လဲပြောပါတယ်
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဂျူလ6ရက်နေ့မှာပဲမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တဲ့ပေါ်ကြိုဆိုကြောင်းပြောကြားသလိုသဘောတူညီချက်ကိုအကောင့်ထဲပေါ်ရာဟာဒုက္ခသည်တွေနေရရင်ပြန်ရင်မှာရေရှည်တည်တဲ့နဲ့အခြေအနေတွေဖန်တီးဖို့အတွက်အထောက်အကူပေးနိုင်မယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အလားတူပဲအခုလိုဒုက္ခသည်တွေနေရပြန်ရင်ဆိုင်ရာသုံးဝင်ဆိုင်သဘောတူညီချက်ရရှိခဲ့တာအတွက်ကြိုဆိုကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနကဗိုလ်တော်ဖူးနေမှာပဲညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ဟာရ ेंजर ဒုက္ခသည်တွေသူ့သဘောနဲ့သူဂုံတိုက်ခါရှိရှိလုံခြုံစိတ်ချစွာရေရှည်ခိုင်မြဲမဲ့နေရပြန်နိုင်ရေးအတွက်အခြေအနေဖန်တီးပေးဖို့ရာအရေးပါတဲ့ခြေလှမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒါဟာ2019နိုဝင်ဘာ6ရက်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌပြောဆိုခြင်းနဲ့ရောမကြာသေးခင်မေလ9ရက်နေ့ကလုံခြုံရေးကောင်စီကထုတ်ပြန်တဲ့ကြေညာချက်နဲ့ပါကန့်ညင်နေတဲ့အတွက်ပြင်သစ်အစိုးရကကုလသမဂ္ဂနဲ့အဲ့ဒီဒေတာရင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့ရဲ့လုပ်ငန်းတွေကိုဆက်လက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်နာဘူဂနာကိုမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့ကိုဖီအန်နန်အကြံပေးကော်မရှင်ရဲ့အစီရင်ခံစားပါအကြံပေးချက်တွေအားလုံးကိုအကောင့်ထဲပေါ်ဖို့လဲပန်ကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြင်စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ်ဘူဂနာဟာဂျူလလယ်ထဲမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းကာလမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မ မြန်မာနိုင်ငံတွင်လွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးတွေလေးစားမှုရှိလာဖို့အတွက်ကြိုးပမ်းနေမှုတွေကိုပြင်သစ်နိုင်ငံကဆက်လက်ထောက်ခံကူညီပေးမှာဖြစ်ကြောင်းလည်းထပ်လောင်းအာမခံခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မေလ31ရက်နေ့ကပဲမြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေတိုက်တွန်းခဲ့ပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ကြပြီးတဲ့နောက်မှာအခုလိုမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရဘက်ကတော့လက်ခံအတိမတ်ပြုထားခြင်းမရှိပါဘူး။